တဘာဝတိုင်းဝင်ဖြန့်ဖြူးမှုဈေးနှုန်းမြင့်တက်လာတာနဲ့ပတ်သက်ပြီးရုရှားနဲ့ယူကရိန်းနှစ်နိုင်ငံအကြားအငင်းပွားမှုတွေဖြစ်ပွားခဲ့တဲ့အတွက်ရုရှားကနေဥရောပကိုတဘာဝတိုင်းဝင်တင်ပို့မှုရပ်ဆိုင်းလိုက်တာကြောင့်ဥရောပမှာရှိတဲ့တဘာဝတိုင်းဝင်သုံးစွဲသူတွေအခက်အခဲကြုံတွေ့နေရပါတယ်။ရုရှားဝန်ကြီးချုပ်ဗလာဒီမီယာပူတင်နဲ့ရုရှားနိုင်ငံပိုင်တစ်ခုတည်းသောရေနံထုတ်လုပ်မှုလုပ်ငန်းကြီးဖြစ်တဲ့ Gazprom ရဲ့အကြီးအကဲ Alexey Miller တို့တွေ့ဆုံဆွေးနွေးမှုအပြီးဗုဒ္ဓဟူးနေ့မှာတဘာဝတန်းငွေတွင်ပို့မှုဖျက်တောက်ဖို့အမိန့်ထုတ်ပြန်ခဲ့တာပါ။ယူကရိန်းတွေတဘာဝတန်းငွေတွေခိုးယူမှုအပေါ်တုံ့ပြန်တဲ့အနေနဲ့အခုလိုဖျက်တောက်လိုက်တာဖြစ်တယ်လို့ Miller ကပြောဆိုလိုက်ပါတယ်။ဒီလိုလူဦးရေများပြားတဲ့ဥရောပကိုတင်ပို့မှုဖျက်တောက်မှုအပေါ်လက်ခံနိုင်ခြင်းမရှိဘူးလို့ American ပြည်ထောင်စုကတော့ဆိုပါတယ်။ဒီလိုတဘာဝတန်းငွေတင်ပို့မှုဖျက်တောက်လိုက်တာကိုဥရောပမှာရှိတဲ့အာတိတ်ဒေသဟာနှစ်ရက်ကြာကြုံတွေ့နေရပါပြီ။ဒီအတွက်နိုင်ငံတကာအနေနဲ့လည်းရုရှားရဲ့တိုက်ကြီးတစ်ခုလုံးအပေါ်တဘာဝတန်းငွေဖျက်တောက်လိုက်တာကိုစိုးရိမ်ပူပန်နေကြပါတယ်။ဂျာမနီနဲ့ပိုလန်မှာညအချိန်ဆိုရင် -25 ဒီဂရီစင်တီဂရိတ်အထိအပူချိန်ကျဆင်းသွားတာကြောင့်ခုနှစ်ယောက်အထိသေဆုံးမှုရှိခဲ့တယ်လို့အာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်။အီတလီမီလန်နယ်စပ်မှာလည်းနှင်းမုန်တိုင်းတိုက်ခိုက်မှုတွေကြောင့်လေကြောင်းခီးစင်တွေအနိုင်ကြကြရပ်ဆိုင်သွားခဲ့ရပါတယ်။ရုရှားရဲ့တဘာဝတန်းငွေဖျက်တောက်မှုတွေကြောင့်ဘောကန်၊ဘူလ်ဂေးရီးယား၊ခရိုအေးရှား၊ဘော့စနီးယား၊ဟာဇီဂိုဗီနာနဲ့ဆာဗီးယားဒေသတွေမှာလည်းအေးအေးလွန်ကဲမှုဒဏ်တွေကိုခံနေကြရတယ်လို့ဆိုပါတယ်ရှင်။